နိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာအများကလက်ခံနိုင်အောင်မြန်မာစစ်ဆိုးရွားကဆောင်ရွက်သွားဖို့နဲ့ဒီလိုလှုပ်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးယူသွားဖို့လိုအပ်ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်စစ်ဆိုးရွားအနေနဲ့တရားမျှတမှုတာဝန်ခံမှုတွေကိုပြသသွားဖို့လိုနေသေးဖြစ်တဲ့အကြောင်းလူ့အခွင့်အရေးစုံစမ်းစစ်ဆေးသူတိုမတ်စ်အိုဟေးကင်တာနာကပြောလိုက်တာပါအကြောင်းစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကောင်လုံးကပြောပြပြပါအောင်ဗျာ
စစ်ဆိုးရွားကကျင်းပပြီးမဲ့ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှနိုင်ငံတကာအတိုင်းအဝိုင်းကအားမလို့အားမရဖြစ်တဲ့တွေထွက်ပေါ်လာနေတဲ့အထက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကလည်းအခြေအနေတွေတိုးတက်အောင်မလုပ်နိုင်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ရကြောင်းပြောဆိုလိုက်တာပါကုလသမဂ္ဂထွေထွေညီလာခံကိုသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာပတေးနေ့မှာပဲနယူးယောက်မြို့ကသတင်းစာရှင်းလင်းပွဲအတွင်းအထူးကိုယ်စားလှယ်တိုမတ်ဆိုဟေးကင်တာနာကစစ်ဆိုးရွားရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ဟာအများကလက်ခံမှုခက်ခဲနေတဲ့အခြေအနေတွေပိုလို့သာတွေ့လာနေရတဲ့အကြောင်းပြောဆိုလိုက်တာဖြစ်ပါတယ
် I expressed my disappointment with the developments of the electoral process in Myanmar it is clear that the process remains deeply flawed
မြန်မာနိုင်ငံကရွေးကောက်ပွဲအတွက်လှုပ်ထုံးလုံနေတဲ့ပတ်သက်လို့ကျွန်တော်စိတ်ပြတ်မိတယ်ဆိုတာပြောချင်ပါတယ်ဒီလုပ်ငန်းစဉ်မှာအကြီးအကျယ်လွဲလျော်နေဆဲဖြစ်တယ်ဆိုတာထင်ထင်ရှားရှားတွေ့နိုင်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်တွေကိုလည်းရွေးကောက်ပွဲကော်မရှင်ရဲ့လုံထုံးလုံနည်းတွေညွှန်ကြားချက်တွေနဲ့နောက်ထပ်ကန့်သတ်မှုတွေလုပ်ခဲ့တာပ
ါမြန်မာစစ်ဆိုးရွားကတော့ဒီတစ်ပတ်ထဲမှာပဲရွေးကောက်ပွဲကိုပြည်ပကကျွမ်းကျင်သူတွေသတင်းမီဒီယာတွေလိုအခက်အခဲစောင့်ကြည့်သူတွေကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့တာပါနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ဖြစ်ကျင်းပမှာဖြစ်ပေမဲ့လို့ရွေးကောက်ပွဲအတွေ့အကြုံတွေရှိပြီးသားဖြစ်တဲ့မြန်မာနိုင်ငံအတွက်ဒီလိုလူတွေမလိုဘူးဆိုပြီးကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကတင်းလာနေတုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်ဒါရွေးကောက်ပွဲပေါ်အများကလက်ခံနိုင်မဲ့အခြေအနေတွေပိုပြီးအားနည်းစေကြောင်းလဲနိုင်ငံတကာအတိုင်းအဝိုင်းကတော့အပြစ်တင်ခဲ့ကြတာပါဒီလိုအခြေအနေမှာကျင်းပမဲ့ရွေးကောက်ပွဲကနေအတိတ်ပဲရှိတဲ့အပြောင်းလဲတွေထွက်ပေါ်လာဖို့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အလားအလာတွေကလည်းမရေမရာရှိနေစေဖြစ်တယ်လို့လူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးသူကပြောဆိုခဲ့တာပါမြန်မာနိုင်ငံကနိုင်ငံရေးပြဿနာမှာအခေအာကျသူတွေမပါဝင်နိုင်မဲ့ဖြစ်နေတာကလည်းရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့အားနည်းချက်ဖြစ်နေသူကမြင်ပါတယ်
One of the most important things in respect to the elections according to my opinion is the lack of inclusiveness.
ဒီကဘာနဲ့ပတ်သက်လို့ကျွန်တော်အမြင်ပြောရင်အရေးကြီးဆုံးကိစ္စတွေထဲကတစ်ခုအဖြစ်အလုံးပါဝင်ခွင့်ရှိဖို့အားနည်းနေတာပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်သလိုတချို့နယ်စပ်ဒေသမှာပဋိပက္ခတွေရှိနေတာကြောင့်သိပ်မကြာလှတဲ့အနာဂတ်မှာအမျိုးသားပြန်လည်တည်မြဲရေးကိစ္စကိုအစိုးရကင်တွယ်ဖို့လိုအပ်ပါတယ်။အခုရွေးကောက်ပွဲဆိုင်ရာဥပဒေတွေမှာအလုံးပါဝင်ခွင့်ရှိဖို့တိုင်းရင်းသားတွေပါဝင်ခွင့်ရှိဖို့ဆိုတဲ့ကိစ္စတွေကိုဖြည့်ဆင်းဖို့ဆိုတာမပါဝင်ပါဘူ
းကျင်းပဖို့ရပိုင်းသာလိုတော့တဲ့ရွေးကောက်ပွဲဟာစစ်မှန်တဲ့လုပ်ငန်းစဉ်တရက်ဖြစ်နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးတာအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကိုခိုင်မာတဲ့လုပ်ရက်တွေနဲ့ပြတ်တာသွားဖို့လိုတယ်လို့လည်းလူ့ခွင့်ရေးထူးခုစလဲကပြောဆိုခဲ့တာပါဒီလိုလုပ်ဖို့အချိန်မနှောင်းသေးပေမဲ့ပြက်ကွက်ခဲ့မယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းကစစ်ဆိုးရပေါ်ထိထိရရောက်ကင်တွယ်ဖို့အတွက်လည်းလူ့ခွင့်ရေးစုံစမ်းစစ်ဆေးသူKintana ကတိုက်တွန်းခဲ့တာဖြစ်ပါတယ
် If the government fails to assume this responsibility then the international community must take action. The commission of inquiry is one proposal that requires careful consideration.
သူကနည်းဒီတာဝန်တွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးယူကင်တွယ်သွားမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးဟာဒီလိုဆောင်ရွက်ရမယ့်ကိစ္စတွေကအဆိုပြုချက်တစ်ခုအဖြစ်အလေးအနက်ထားစဉ်းစားသွားမယ်ကိစ္စပါဒီကော်မရှင်ကမြန်မာနိုင်ငံအစိုးရကိုအပြစ်ပေးဖို့လုပ်တဲ့ကော်မရှင်တရက်အဖြစ်တော့မမြင်သင့်ပါဘူးမြန်မာနိုင်ငံမှာပြစ်ကျူးလွန်သူတွေလူငင်းခွင်းရနေတဲ့ကိစ္စကိုကင်တွယ်သွားနိုင်ဖို့နဲ့နောက်ထပ်လူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားနိုင်မဲ့ဖြစ်နိုင်စရာကိစ္စတစ်ခုအဖြစ်သာကြည့်မြင်သင့်ပါတယ
်မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေဟာဆေးရဆွေးမှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုများမမြောက်ကော်မရှင်တရက်ဖွဲ့စည်းစုံစမ်းသွားဖို့လူခွင့်ရေးထုကိုယ်စားလှယ်ကမလာတဲ့မှာကုလသမဂ္ဂကိုတင်သွင်းတဲ့သူ့ရဲ့အစီရင်ခံစာမှာတိုက်တွန်းခဲ့တာပါဒီတိုက်တွန်းချက်ကိုတော့လူခွင့်ရေးလှရှားသူတွေနဲ့အနောက်နိုင်ငံတချို့ကအားပေးထောက်ခံမှုတွေရှိပေမဲ့ဗိုလ်ထုနဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းအစီရင်ခံစာတင်သွင်းရမှာလက်မခံလို့သူတွေလည်းရှိတဲ့အကြောင်းအထူးကိုယ်စားလှယ်ကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ